ကုဒီအပြစ်ခက်ရဆေးရေး NCA စာချုပ်ကိုအကောင့်ထဲဖော်ဖို့အတွက်ဆွေးနွေးနေကြတဲ့ဒီအပြစ်ခက်ရဆေးရေးကိစ္စကိုဆောင်ရွက်နေကြတဲ့အချိန်မှာအခုကချင်တို့ဒီရှမ်းတို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာတွေ့ရပါတယ်ဆရာ။ဆိုတော့လေဒီတိုက်ပွဲအခြေအနေတွေကအခုဆရာတို့ဒီဆောင်ရွက်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေအတွက်ပေါ့လေ။ဘလောက်ထိများစိုးရိမ်စရာတွေဖြစ်နေမလဲ။ဘလောက်ထိခိုက်မှုတွေရှိနေလဲလို့ဆရာပြောနိုင်မလဲဆရာ
။ဒီမှာတော့ကျွန်တော်နှစ်ပိုင်းပြောရမှာထင်ပါတယ်။ဒီနေ့ဆွေးနွေးရတော့ NCA သမတ်ရေးထိုးထားပြီးတဲ့နောက်မှာဆက်လက်ဆောင်ရွက်မယ်လုပ်ငန်းတွေကိုနှိမ့်နိုင်တဲ့ဆွေးနွေးပါပဲ။ဒါက GICM တို့အမိပေးထားပါတယ်။အဲ့ဒီဆွေးနွေးပွဲဒီရဲ့နောက်ပိုင်းမှာသူ့ရဲ့ဖွဲ့ပေးထားတဲ့ company နှစ်ရပ်ရှိပါတယ် GMC လို့ခေါ်တဲ့အပြစ်ခတ်ရစဲရေးစောင့်ကြည့်တဲ့အဖွဲ့နဲ့ UPDGC လို့ခေါ်တဲ့ပြည်ထောင်စုငင်းငယ်ရေးဆွေးနွေးပွဲပေါ့ငငယ်ဆွေးနွေးပွဲညနေမှု company ဆိုတဲ့နှစ်ခုရှိပါတယ်အဲ့နှစ်ခုကတီးခြားစီခွဲပြီးတော့လုပ်တဲ့အတွေ့ဒီ GMC company ဆွေးနွေးပွဲမှာတော့ခုနကတော့ပြည်ပခါတွေကိုဆွေးနွေးကောင်းဆွေးနွေးမယ်ကျွန်တော်ကတော့ UPDGC မှာပဲပါတဲ့အတွက်ခုနဟာကိုအသေးသေးတော့ကျွန်တော်မသိဘူးဒါနဲ့ကျွန်တော်ကတော့တခုမြင်တာကတော့ဒီသမောက်သိင်းစဉ်တစ်ထက်မှာ SA ထိုးဖို့အတွက်ဖိတ်လိုက်တာ15ဘွဲ့ရှိပါတယ်ဒီ15ဘွဲ့မှာဦး10ဘွဲ့ကထိုးလိုက်ပြီးတော့ဒီဖိတ်ထားတဲ့ထက်က9ဘွဲ့ကမထိုးနိုင်သေးဘူးဆိုတာတွေ့ရပါတယ်အဲ့ဒီ9ဘွဲ့ထဲမှာလည်း5ဘွဲ့ကပြိပခမဖြစ်ဖယ်နဲ့ဒီ2ဘွဲ့ကတော့ဒီပြိပခရှိတာတွေ့ရပါတယ်အဲ့ဒါတော့ KNO နဲ့ SSPG ပါပဲအဲကျွန်တော်အစိုးရဆိုတဲ့ဘောကတော့လက်မှတ်ထိုးခြင်းမထိုးခြင်း SC ထိုးခြင်းမထိုးခြင်းနဲ့တရားရတော့မဆိုင်ဘူးအခြားပေါ့ဒီကြားကိစ္စရတယ်လက်ရှိကောင်းရှိမယ်ပေါ့ဒါပေမဲ့အဲ့ဒါကိုတော့ GMC ဆွေးနွေးဘက်မှလည်းဆွေးနွေးကောင်းဆွေးနွေးမယ်လက်ဖြက်မှာပြန်လုံးမယ် GICM မှာဆွေးနွေးဘက်မှလည်းဆွေးနွေးမယ်လို့ထင်တာ
ဟုတ်ကဲ့အခုဒီတိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ပေါ့လေအခု UPWC အနေနဲ့ရောဒီတက်မရော်ဘယ်ပန်နဲ့ဘောနော်စစ်တပ်ပိုင်းနဲ့ရောဆွေးနွေးတာတွေရောရှိပါလားဒီပြောဆိုဖြစ်တာတွေရောရှိပါလားဆရာတို့အနေနဲ့လေ
အဲကျွန်တော်တို့ကတော့အလုပ်ဖွဲ့မြတ်တာဖြစ်တော့အသေးစိတ်ကိုတော့ကျွန်တော်တို့မသိသေးဘူးဒါပေမဲ့ဒီ GMC ထဲမှာဟာတက်မရော်ကဒုတိယဗိုလ်ချုပ်ကြီး5ဦးလောက်ကပါလာဖြစ်တဲ့အတွက်လက်ပြမနဲ့မှလည်းဒီ GMC ကနေပြီးတော့ဆွေးနွေးတင်ပြထဲမှာကျွန်တော်ဒီချက်တွေလည်းပါကောင်းနဲ့ပါလိမ့်မယ်။အရိကိစ္စတွေကိုလည်းတန်ဆာတွေဘက်ကလည်းဆွေးနွေးကောင်းနဲ့ဆွေးနွေးလိမ့်မယ်။အသေးသေးကတော့လက်ဖြတ်မှကျွန်တော်သိရနိုင်မယ်လို့ရှိတယ်။
ဟုတ်ကဲ့။ဆိုတော့လေဒီတနင်္ဂနွေပြည့်ခတ်ရစေးစာချုပ်ထဲမှာဒီကြံ့တဲ့အဖွဲ့တွေပေါ့အားလုံးပါဝင်လိုက်ဖို့ကိုဆက်ပြီးဆောင်ရွက်သွားမယ်ဆိုပြီးတော့အစိုးရဘက်ကတမနာကြီးကိုယ်တိုင်ပေါ့နော်ပြောတာလည်းတွေ့ရပါတယ်။ဆိုတော့အခုလို့ဒီတိုက်ခိုက်မှုတွေကဒီကြံ့တဲ့အဖွဲ့တွေပြည့်ခတ်ရစေးမှာပါဝင်နိုင်မှုအတွက်ကအခက်အခဲတွေဖြစ်သွားနိုင်မလား။ဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရနိုင်ပါလဲ။ဘယ်လိုမြင်ပါလဲဆရာ
။ကျွန်တော်တို့ကျန်တဲ့ပါဝင်နိုင်ဖို့ဆိုတဲ့ရည်ချက်ကတော့နှစ်ဖက်လုံးဖြစ်ပါတယ်။ပါဝင်နိုင်မဲ့နီလန်းပုံစံကိုတော့ကျွန်တော်တို့ထပ်ပြီးတော့လက်မနဲ့မှာတော့အဆွေးနိုင်မယ်လို့ထင်ပါတယ်။အဲ့ဒါပြင်တော့နီလန်းနဲ့အခြေအနေကိုထွက်လာ။ဘာကြောင့်လဲဆိုတော့တစ်ဖက်မှာလည်း NCA တိုင်းတိုင်းအရာ2015ခုနှစ်ဒီဇင်ဘာလဆုံးရည်ကျော်ပဲနဲ့ပရီမီယံဆက်ဆွဲရပါမယ်။အဲ့လိုပဲ2016ခုနှစ်ဇန်နဝါရီလစနေနေ့ကိုမကျော်ဘဲနဲ့ပထမဆုံးကြေငိုင်းဆွေးနွေးပွဲစပြီးတော့ဒီ timeline နေရာလေးဒီမှာပြတ်ထန်းတာတော့အရေးကြီးပါဒါကြောင့်လို့ဒီကြားသမ်းမှာဒီနည်းနဲ့ဆောင်ရွက်နိုင်ဖို့နဲ့အကွက်လန်းနေရှိနိုင်ဖို့ပေါ့လေနှစ်ပတ်လုံးကတော့လက်ပြတ်မနဲ့မှလည်းပြည့်စုံဆွေးနွေးနိုင်ဖို့တော့ပြောနေမှာ
ဟုတ်ကဲ့နောက်တစ်ခုကလည်းဆရာဒီနေ့ဒီအဖြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲမှာဒီအပြစ်ရဲ့လက်မှတ်မထိုးတဲ့အဖွဲ့တွေကိုဖိတ်ကြားစေလို့တယ်ဆိုပြီးတော့ဟိုတောင်းဆိုတာလည်းသိရပါတယ်ဆရာဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘာများပြောပြနိုင်မလဲဟိုဘယ်လိုသဘောတူညီမှုများရပါလဲဆရာ
အဲ့ဒါတော့ကျွန်တော်ဆွေးနွေးတာပါပါတယ်ဒီစာချုပ်ကအပိုင်း27ဒီတက္ကသိုလ်ရိုးဟာမျိုးမှာလည်းဒီစုပ်ကိုလက်မှတ်ရေးထိုးသူများဒီဆက်လက်ကောင်တွေပေါ်ရမယ်လို့ပြောတော့ဒီ NCA စာချုပ်ဆိုတော့မထိုးတဲ့လူရောထိုးပြီးတဲ့လူရောတိုင်းကအတူဆောင်ရတာတော့UPDG တို့လိုမျိုးမှာမှတ်ထိုးပြီးသားလူတွေပဲပါရမယ်လို့ပြဋ္ဌာန်းတာလေ။ဒါပေမဲ့ framework ကြီးနဲ့ political law မှာတော့ဘယ်လိုပါနိုင်မလဲဆိုတဲ့ကိစ္စကိုတော့လက်ပြမှာဆွေးနွေးဖို့ပါပဲ။ဒါပေမဲ့တို့လက်မှတ်တိုင်းနဲ့ထိုးလိုက်တာနဲ့တူတယ် UPDG ထဲမှာပါဝင်လို့ရှိသွားမှာပါ
။ဟုတ်ကဲ့။ဆရာအနေနဲ့လေအခုဒီအဖြစ်ရဲ့စာချုပ်မှာလက်မှတ်မထိုးသေးတဲ့ကျန်တဲ့အဖွဲ့တွေအားလုံးလက်မှတ်ပါဝင်ရေးထိုးနိုင်ဖို့အလားအလာဆိုရင်ဘယ်လိုများသုံးသပ်လို့ရနိုင်မလဲ?ဘယ်လိုမြင်ပါလဲဆရာ?
ဒီအခုကျွန်တော်တို့ကျွန်တော်တင်ပြနေတဲ့15ဘွဲ့ထဲမှာ ရှစ်ခွဲ့ကိုပြီးခုနှစ်ခွဲ့ကျန်နေဆိုအဲ့ခုနှစ်ခွဲ့ထဲမှာဒီဝမ်းနဲ့မိုင်းလာနဲ့ဟာပေါ့လေဒီသုံးခွဲ့ရလွယ်လို့ရှိရင်ကျန်တဲ့လေးခွဲ့ရအစီရေးဆွဲတဲ့ဘာရီကြပါပဲလေသူတို့ကရေးဆွဲပြီးသူတို့ကလည်းဒီပြူတာတာဖြစ်တဲ့အတွက်သူတို့ထိုးမယ်ဆိုရင်လည်းသူစိတ်ဆန္ဒပါပဲမူတည်လာပြောရမယ်ဟုတ်ကဲ့ဆရာဦးလာမောင်ရွှေခုလိုပြကြပေးတာကျေးဇူးတင်ပါတယ်ရှင်